မြန်မာစစ်ကောင်စီဟာရန်ကုန်မန္တလေးနေပြည်တော်အပအဝင်မြို့ကြီးတွေမှာ2022ခုနှစ်တကြံကိုလုံခြုံရေးမြင့်ပြီးစီကောင်းအောင်ကြိုးပမ်းနေပေမဲ့နေရာတော်တော်များများမှာတော့ရေကစားသူမရှိသလောက်အောင်ကိုတကြံဟာ၆ကတ်နေပါတယ်။ဒီနေ့တကြံအကျိုးနဲ့မနက်ပိုင်းနေရာတချို့မှာအသေးစားပောက်ကွဲမှုတွေနဲ့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။တကြံအကျိုးနဲ့အခြေအနေရန်ကုန်ကတည်င်းပြဖို့ထားတာကိုနန်းလောင်ပြောပြပေးမှာပါရှင်
။ဒီကနေ့ဟာမြန်မာနိုင်ငံ2022ခုနှစ်တကြံအကျိုးရဖြစ်ပါတယ်။စစ်ကောင်စီဟာတီတကြံကိုစီစီကကကျင်းပနိုင်ဖို့ပြည်내နဲ့တိုင်းတွေမှာရှိတဲ့အစိုးရဌာနဆိုင်ရာမန်နက်တွေမြို့တော်ဝန်မန်နက်တွေကိုလုံခြုံရေးမြင့်ပြီးတော့စတင်ဖွင့်လှစ်ခဲ့ပါတယ်။ရင်အကတွေဌာနဆိုင်ရာအကအလှတွေနဲ့ဖွင့်လှစ်ခဲ့ပေမဲ့ဖွင့်လှစ်တဲ့အချိန်မှာတပ်မတ်တူညီကားတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေခွင့်ပြုချက်ရထားတဲ့ကားတွေကိုပဲရေကစားမန်နက်ရှိကိုဖြတ်တန်းခွင့်ပြုပါတယ်။နိုင်ငံတကာအတော်များများမှာတော့ရေထွက်ကစားသူမရှိသလောက်ဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့နယ်မြို့တော်ပေါ်မန္တန်နဲ့မဟာဗန္နုလပန်းချန်လန်းကလမ်းလျှောက်တကြံဖွင့်ပွဲတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းတက်ရောက်ဖွင့်လှစ်ခဲ့တာပါမန္တန်ဆက်လို့ချိန်ဘုံပေါက်ကွဲတာကြောင့်ရောဒီကနေ့တကြံအကျိုးနဲ့ဖြစ်တာကြောင့်မှအဲ့ဒီနေရာနာမှာလုံခြုံရေးအထူးတိုးမြှင့်ချတာတယ်လို့အနည်းမှနေထိုင်သူတူကပြောပါတယ
်လမ်း30မှာနေရာ10နှစ်လောက်တော့ရှိပါတော့နော်ကျွန်တော်ဒီနားမှာစီးပွဲရောက်မြာဒီဘိုမန္တန်မြို့တော်မန္တန်ပေါ့လေသူတို့ပြောတော့မြို့တော်မန္တန်ကမန္တန်ကလာဖွင့်သွားတာခွင်းတဲ့ချင်းသူ့လူတွေကြီးနေပဲဘယ်သူမှဒီနာအနီနာဘယ်သူမှတော့မကြည့်ဘူးသူတို့လူတွေနဲ့သူတို့ပြည်နေရလုံညိုကြီးကလည်းအရင်ကျက်တယ်ဆေးလီနဲ့မိချင်းနေတော့ယူလို့မရအရင်နေ့တကြံတော့ဆိုဒီနာကဈေးတဲ့ရင်နဲ့ရှုပ်ရွှက်ကိုခတ်နေရအခုတော့အိမ်နာမှလည်းဘယ်သူမှလည်းဈေးရောက်လို့လည်းမရဈေးတဲ့ရင်လည်းမရှိအဲ့ဒီလည်းဝင်ညနိုင်ဝင်လို့မရဘူးလားလာကြည့်တဲ့သူတို့လူတွေတော့မှဘာမှတည်လို့မရအဲ့ရေဘက်ကန်ထွက်တယ်ဆိုတော့သူတို့ကားတွေကလည်းအဲ့ဒါညတွေကစစ်ပြီးတော့အမှထိုးထားတာအပြင်ကဈေးမှလည်းဝင်လို့မရဒီမှာလည်းမပေါ့
ရန်ကုန်မြို့တော်ခမမန္တမဆိုရင်ဧပြီလ23ရက်ဒီကနေ့ကနေ16ရက်နေ့အထိမနေ့9နာရီကနေညနေ6နာရီအတွင်းမြို့တော်ခမတဝိုက်ကလမ်းတွေကိုပိတ်ထားမယ်လို့ရန်ကုန်တိုင်းစစ်ကောင်စီကကြေညာထားပါတယ်အဲ့ဒီလမ်းတွေကိုအကျိုးနဲ့မတိုင်ခင်တရက်ကလေးကကျိုးပိတ်ထားခဲ့တာလို့သူကပြောပါတယ်ပိတ်ထားတဲ့လမ်းတစ်လျှောက်မှာလည်းလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးတော့ကင်းမုံချစောင့်ကြည့်နေတာတွေရှိတယ်လို့ပြောပါတယ်ရန်ကုန်မှာလိုပဲအထင်ကြီးမြို့ကြီးတွေဖြစ်တဲ့မန္တလေး၊တောင်ကြီး၊နေပြည်တော်၊မြစ်ကြီးနားစတဲ့မြို့ကြီးအတော်များများမှာတကြံဖျော်ဖြေရေးမန်နက်တွေနဲ့လမ်းလျှောက်ကြံဆိုပြီးတော့လှုပ်တာတွေရှိပါတယ်။ဒီမနက်ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်သူ့ရင်မြင့်အားကစားကွင်းမှာတော့လမ်းလျှောက်ကြံလှုပ်ဖို့ပြင်ဆင်ထားတဲ့မန်နက်မဟုတ်ဦးမိရှုခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။နေ့လယ်ပိုင်းမှာလည်းမြစ်ကြီးနားမြို့ယူစနာရက်ကွက်ပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးရုံးအနောက်ဖက်မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဒေသခံတို့က VOA ကိုအတည်ပြုပါတယ်။
အော်ဒီလိုတကြံလောက်လျှောက်တကြံလုတ်တဲ့နေရာအဲ့ဒီတူတူရင်ပြန်တော့အဲ့ဒီမှာပေါက်ထားတဲ့ဟိုမဟုတ်ဦးအော်ဒီမနေ့ဒီနေ့လောက်မှလာရှုပ်သွားလို့ပြောတာဟုတ်ဟုတ်မဟုတ်ဦးကြီးရှုပ်သွားတဲ့ဒီမနေ့ပိုင်းမှာအဲ့ဒီချမ်းဆိုင်ရုံးဘက်မှာဟိုဘုံသုံးဖောက်ခွဲခံရတာပေါ့အဲ့မှာလည်းလူကြည့်ရလို့တော့မကြားမလို့သူကြည့်မှာတော့တကြံကတော့အခုအရင်သိစိတ်နေရပဲရှိရဲ့တကြံပြောတဲ့လူတော့မရှိတော့ဘူး
စစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့တော်လန်တကြံဆိုပြီးတော့စစ်ကောင်စီကလုပ်တဲ့မနှက်တွေမသွားကြဖို့တကြံပွဲတော်မဆင်နွှဲကြဖို့တက်ကြွလှုပ်ရှားသူတွေကလုံဆော်ခဲ့ပါတယ်။ဒေသခံအများစုကတော့လုံခြုံရေးအရာစိတ်မချတာကြောင့်လဲစစ်ကောင်စီကဦးစီးကျင်းပတဲ့တကြံပွဲတော်မှာပတ်ဝန်းဆင်နေတာမလုပ်လို့ကြပါဘူး။တကြံပြရုပ်တစ်ခုဖြစ်တဲ့တကြံတန်ချက်တွေကတော့အင်တာနက်အွန်လိုင်းတွေကနေတဆင့်ဖျော်ဖြေရရှိပါတယ်။အများစုကတော့တော်လန်တကြံဆိုပြီးစစ်အာဏာရှင်ဆန့်ကျင်ရေးဝေဖန်ရေးတန်ချက်တွေဖြစ်ပါတယ်။စစ်တပ်ရဲ့ဖြိုခွင်းမှုကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့လူငယ်တွေကလည်းပုန်းခိုရှောင်သိမ်းရနေရာတွေကတော်လန်ရေးကြွေးကြော်တဲ့တွေကိုတန်ချက်စာရားတွေပြောင်းပြီးတော့တကြံတန်ချက်တွေဖန်နေကြပါတယ်။စကိုင်းတိုင်းမုံရွာအခြေစိုက်ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကအင်တာနက်အွန်လိုင်းပေါ်ကနေတဆင့်အမျိုးသားညညွတ်ရေးအစိုးရ NUG ကိုဝေဖန်ထောက်ပြထားတာတွေစစ်အာဏာသိမ်းမှုဆန့်ကျင်တာတွေအပြင်လက်ရှိစစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့ဖမ်းဆီးခံရသူတွေအခြေအနေကိုတင်ဟတဲ့တန်ချက်တွေထိုးခဲ့ကြပါတယ်။မုံရွာအခြေစိုက်ဒေါင်းမျိုးဆက်တန်းချအဖွဲ့ကို2015ခုနှစ်မှာမုံရွာကတက္ကသိုလ်ကျောင်းသားသမဂ္ဂကဆုပြီးတော့ဖွဲ့စည်းတည်ထောင်ခဲ့တာပါတန်းချထိုးရတဲ့ရွယ်ချက်နဲ့လက်ရှိတကြံအကျိုးနဲ့မုံရွာလူလူဖြတ်တမ်းမှုတွေကိုတန်းချအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြလာပါတယ်
။ဟုတ်ဒီနေ့မနေ့ခနေ့ကတော့ကျွန်တော်တို့ဒီပုံမှန်လူစီကားတဲ့ဈေးရာအစားပါနော်ဒီတော်တော်လေးကို၆ကတ်ပြီးတော့သိသိနေရတာဗျဟုတ်ဒီသူတို့ဒီတကြံသူတို့မန်တက်တွေရှိမှလေးပါလေအဲ့တော့ဒီဌာနဆိုင်ရာလေးလောက်ပဲရှိတာဒီပီတူလူလူကတော့ဟိုကလုံးဝမရှိဘူးနော်အဲ့ဒါအပြင်သူတို့မန်တက်နားနေတယ်မဟုတ်ပဲねဒီရက်ကွက်ဒီလမ်းဒီသေးတွေမှလည်းဟို၆ကတ်နေရဗျာ
ကျွန်တော်တို့ဒီတောင်မြို့ဆက်မုံရကတော့ပုံမှန်တကြံကာလတွေမှာဆိုလေကျွန်တော်ဒီအစိုးရလူ့လွတ်တော်တွေကိုကျွန်တော်တို့ဒီထောက်ပြတာတွေဒီပြည်သူလူထုကိုစားပါတော့အာကျွန်တော်တို့ပြောချင်တာတွေကိုပြောဖို့တော့ကျွန်တော်ဖိုးရပါဒီလိုစစ်အာသိမ်းမှုကာလမှာလဲကျွန်တော်မှနစ်ကလည်းတောင်းဆိုဆက်မုံရကကျွန်တော်ထွက်ခဲ့ပါတော့အဲ့တော့ဒီနှစ်လဲကျွန်တော်အစင်လာထင်းကျင်လာရဲ့နောက်တစ်ခုကကြတော့အာကျွန်တော်ဒီတော်လိုင်းကာလမှာအာပြည်သူလူထုပြောချင်တာတွေပြရတဲ့ပြည်သူလူထုကိုကျွန်တော်တင်းစကားပါချင်လာရဲ့ပါတော့ဒါတွေကိုကျွန်တော်တန်တဲ့အတန်ပြုတ်ချင်နေရှိရတဲ့နေပါတော့ကျွန်တော်အခက်ခဲတွေကြားတဲ့ကနေစိန်ခေါ်မှုတွေကြားတဲ့ကနေကျွန်တော်အာရအောင်ထွက်ခဲ့တာဗျ
မနက်ပိုင်းကတော့စစ်အာဏာရှင်ဆန့်ကျင်တဲ့မုံရွာဒေသကကွယ်ရေးတပ်ဖွဲ့တွေကလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံပစ်ခတ်တာတွေဖြစ်ခဲ့တယ်လို့မုံရွာမြို့ခံတွေကပြောပါတယ်။အဲ့ဒီအဖြစ်အပျက်ကြောင့်မုံရွာမြို့အထင်ကြီးလမ်းတွေမှာလုံခြုံရေးတွေတိုးမြင့်ပြီးတော့စစ်စည်ရေးဂိတ်တွေချထားပါတယ်။ဆိုင်ကယ်ကားတွေစစ်ဆေးတာတွေလုပ်နေတာအပြင်ရဲဝတ်နဲ့စောင့်ကြည့်နေတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ဒေသခံတွေဘက်ကပြောပါတယ်။မြို့ကြီးတွေဘက်ကစစ်ကောင်စီကျင်းပတဲ့တကြံပွဲတွေကိုမတွားကြပဲမလဲကို့အစီအစဉ်နဲ့ကိုအပန်းဖြေခီးတွားနေကြသူတွေလည်းရှိပါတယ်။ခီးတွားတွေအတွားများတဲ့နေရာတွေပင်လယ်ကမ်းခြေတွေမှာဧည့်သည်တွေပြည်နေတယ်လို့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်။ရှန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတွေကိုတည်တံ့အစီအစဉ်တွေလုပ်ဖို့ကြောညာထားကြသလိုတချို့နေရာတွေမှာတော့မိသားစုအလိုက်ကိုယ်အိမ်ရှိမှပဲမဟုတ်လို့ဆရာမိသားစုရင်းရေပက်တာတွေတော့ရှိပါတယ်။